ဒီလာတဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကရင်ပြည်နယ်ကြိုင်းစစ်ကြီးမြို့နယ်ကစစ်ပြေးဒုက္ခသည်အများစုအခုချိန်ထိနေရမပြောင်းနိုင်သေးကြသလိုမုတ်သုံမိုးနဲ့လေပြင်းအန္တရာယ်ကိုပါဒီအပိုင်းဆက်ကြုံနေရတယ်လို့စစ်ရှောင်နေသူတွေကပြောပါတယ်။တောတောင်တွေနဲ့စားရိတ်တောင်ရိတ်ခက်ခဲတဲ့အပြင်မိုးမလုံးရေမလုံးတာကြောင့်ဖြားနာနေကြရတာလို့လည်းပြောပါတယ်။ကရင်ပြည်နယ်ဘက်ကစစ်ပြေးရှောင်တွေရဲ့အခြေအနေကိုကိုခမောင်စုံမင်းပြောပြပေးပါဦးခင်ဗျာ။
ကရင်ပြည်နယ်ကြာရင်စိတ်ကြီးမျိုးနယ်အတွင်တိုက်ပွဲပြင်းထန်ခဲ့တဲ့ခလဲတကွန်ကျေးရွာအုပ်စုတွေမှာဒီတရက်နှစ်ရက်အတွင်နှစ်ဖက်ထိတွေ့တိုက်ခိုက်တာတိတ်မရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကတော့ရပ်မသွားဘူးလို့စစ်ဘေးတိန့်ရှောင်သူတွေကပြောပါတယ်။ဒီကနေ့ဇူလိုင်လ20ရက်နေကင်းပိုင်းလောက်မှာကိုပဲလက်နက်ကြီးပစ်ခတ်တံတွေကြားရလို့ဘေးကင်းရာအကာအကွယ်ယူဖို့ပြင်ဆင်နေရတယ်လို့စစ်ရှောင်အမျိုးသမီးတဦးက VOA ကိုအခုလိုပြောပါတယ
်အခု7နာရီပဲသူလေးတဲ့သမီးချဲတာနေကလေးတွေသမီးစစောချွေးအကောင်းတဲ့နေရာမှာလိုက်ခူတာအဲ့လိုပဲပေါ့သူဖြေရတာပေါ့စားစရာစားစရာမရှိတာဒီပန်းဘက်ကမရှိတာနဲ့ဒီပန်းဖြားတယ်လူကြီးလည်းဖြားကလေးလည်းဖြားပဲ
ကြာရင်စိတ်ကြီးမျိုးနယ်အတွင်းမှာကရင်လက်နက်ကင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားဒီလာတဲ့တိုက်ပွဲတွေခက်စိတ်စိတ်ဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကျေးရွာတွေကိုပစ်ခတ်တာတွေကြောင့်ဒေသခံတွေကြောက်လန့်နေရတဲ့အကြောင်းနောက်ထပ်စစ်ရှောင်အမျိုးသားတဦးကပြောပါတယ
်တပ်ဖွဲ့ကကိုဆဲလာမှာပေါ့အရင်ကတည်းကစားတယ်နော်စီစီလန်လာကြတဲ့လေရင်လာလိုက်ပြီးဟိုဘက်ကဟိုဘက်ကစကားစားတွေစစ်ကြောင်းထိုးဝင်လာတို့ကလာတော့မှတက်ပဲဖြစ်တယ်ပေါ့ပြင်ကဒီလောက်ကြီးကျယ်တဲ့တက်ပွဲတက်မဖြစ်တယ်ဘူးလေဒီဆိုရင်လာပါမယ်ဒီအခုမှတွေ့ဘူးတော့တနေ့ကဖြစ်တဲ့တက်ပွဲကျွန်တော်တစ်ခုမှမကြုံဘူးလေဒီလူတိုင်းကတော့ကြောက်တတ်တယ်ပေါ့လေရင်လာဆိုတော့ကိုကြောက်ကြတော့ပေါ့လေရင်တစ်ခါမှမမြင်ဘူးကလေရင်ဘုံနဲ့ကျဲနဲ့ပြည့်တယ်ဆိုတော့
စည်ရီပရိပခါကြောင့်ခလဲတကွန်နိုင်ကျေးရွာပလိန်ကျေးရွာငိမ့်ချမ်းမြိုင်ကျေးရွာစတဲ့ကျေးရွာအများစုကဒေသခံတွေအိုးအိမ်စွန့်ခွာနေကြရပြီးနီးစပ်ရာဆွေမျိုးအိမ်နဲ့တောတောင်တွေထဲမှာယာယီတဲထိုးပြီးခိုးလုံနေကြရပါတယ်။တစ်ချိန်တည်းမှာပဲမုတ်တုံမိုးနဲ့လေပြင်းမုန်တိုင်းအန္တရာယ်ကြုံတွေ့နေရပါတယ်။အထူးသဖြင့်ဒီရက်ပိုင်းမိုးသက်လေပြင်းကြောက်တာကြောင့်တောတောင်တွေထဲမှာလည်းခိုးအောင်လို့မရတော့ပဲနီးစပ်ရာကျေးရွာတွေထဲဝင်ပြီးခိုးကပ်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။
အဆင်ပြေပြင်းနေဒီမိုးဒီကြက်နဲ့ရက်အများကြီးအောင်ပဲတို့တော့ခိုးနေတာပေါ့။တို့တဲ့မှာနေလို့မရဘူးတို့တဲ့မှာတော့ချင်းကိုက်တာတို့ဆာဆာတွေခက်ခဲမှာပေါ့တို့တဲ့မှာဆိုတော့ရေကြီးတဲ့အပံပေါ်ရေချတာနဲ့တအားပဲဒီတရက်နေရအောင်တော့တို့တဲ့မှာတော့နေလို့လောအဆင်မပြေကြက်တဲတော့လူအော်လည်းများတဲ့အိမ်ကိုတပွဲနှစ်ပွဲတဲ့အိမ်ကိုတပွဲနှစ်ပွဲဆိုတော့အဆင်တော့ပဲပြေမလားအဆင်မပြေပေမဲ့လည်းနေလို့မှမရတာအဲ့လိုပဲကာခုနေရတာပေါ့
ဒီတော့အတွင်းကရင်ပြည်နယ်ထဲမှာပဲဇူလိုင်လ19ရက်မနေ့ကကော့ဂရိတ်မြို့အစွန်ဘက်ကိုလက်နက်ကြီးတိုက်ခိုက်မှုတွေကြောင့်အရသာတချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်တချို့ကဘေးကင်းမဲ့ထင်တဲ့ဘုံကြီးကျောင်းတွေမှာတိမ်းရှောင်လာကြတယ်လို့မျိုးကန်တဦးကပြောပါတယ်
။ဟိုကမြို့တဲတော့ပုံမှန်တော့သွားနေတယ်ခင်ဗျ။ဟုတ်ဟိုကဒီမနေ့ကြားတာတော့တရောင်ဘက်ခြံကတော့ဆောင်ဟိုကရက်ွက်တွေကပြည်သူတွေတော့ဟိုဒီဘက်မြို့ဟိုတောင်ပေါ်ကျောင်းမှာတော့အမျိုးဟိုကလာပြီးတော့နားဆောင်လာပေါ့ခင်ဗျ။ဒီမနေ့တော့မကြားတော့ခင်ဗျ။ဟုတ်ညကတော့အမျိုးတစ်လုံးနှလုံးစအမျိုးဟိုအလုံးကြီးတန်တော့အမျိုးပြစ်ထောက်တာတော့ရှိတယ်ခင်ဗျ
။ကော့ဂရိတ်မြို့အနီးမှာတက်ဆွဲနေရာယူထားတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့တပတ်အတွင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကမြို့တွင်းရက်ွက်တွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာမှာအရသား5ဦးလောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်အဆောက်အုံတွေလည်းထိခိုက်ပျက်စီးရတဲ့အကြောင်းဒေသခံတိုင်းရင်းသတင်းတချို့ကဖော်ပြနေကြပါတယ်ခင်ဗျာ